ဆွေနဲ့မှာအာနာခေါ်ရီဒီလာဆမ်းမဲ့တဘောတူညီချဲ့ရဲ့ဇေဒီပိုင်းချီငငယ်ဦးချင်ရဲ့ဇာတ်လမ်းဆောင်ကိုအာနာသိစစ်ကောင်စီနဲ့ဒီမိုကရေစီညမောဖွဲ့ကကိုယ်စားလှယ်ဒီနေ့ပဲလက်မှတ်ရေးထိုးကြပါတယ်။ဖွဲ့စည်းပုံချင်းရဲ့ဥပဒေဆိုင်ရာကြီးညာဆက်လမ်းတဆောင်ကိုလည်းအစောဆုံးတောက်ချနေလာမှာလက်မှတ်ထိုးမယ်လို့မျှော်လင့်ရပါတယ်။ဆွေနိုင်ငံကိုစစ်ပေါင်းများကအုပ်ချုပ်ခဲ့တဲ့အိုမာအယ်ဖာရှားကိုစစ်တပ်ကဖယ်ရှားလိုက်ပြီးတဲ့နောက်လက်နက်ချီမတူညီချင်းတွေကျုံ့ရပြီးနိုင်ငံရေးအရာအထူးကူပြောင်းရေးလုပ်ငန်းတွေအခုစတင်လိုက်ကြပါအနာခေါ်ဝင်စီစမှာတော့ရေကောက်ဝဲတိချင်းပတ်မဲ့အချင်းဒီ၃နှစ်ကြာတန်းကြီးကိုအုပ်ချုပ်သွားမဲ့ပူတွဲကောက်စီတီရဲ့ဖွဲ့စည်းရေးနဲ့ထည့်သွင်းထားပါရဲ့။ဆိုတာထဲမှာစစ်တပ်ကဆန္ဒပြသူတွေကိုနှိမ်နှင်းတဲ့ဖြစ်စဉ်ကိုတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့လည်းနှစ်ဖက်ကြားသဘောတူကြတာပါ။ဆန္ဒပြပွဲတွေအတွင်းနှိမ်နှင်းရမှာလူ62ဦးသေဆုံးကြောင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပေမဲ့ဆန္ဒပြပွဲစီစဉ်သူတွေဘက်ကတော့သေဆုံးသူ128ယောက်ရှိတယ်လို့လည်းပြောဆိုထားကြပါရဲ့။
အိန္ဒိယနိုင်ငံမွန်မိုင်းမြို့မှာ2008ခုနှစ်ကအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့တဲ့အဖွဲ့ကိုစတင်တီထောင်သူလို့ဆွဆွဲခံထားရသူပါကစ္စတန်ဘာသာရေးကောင်းဆောင်ဟာသူ့နိုင်ငံမှာဖမ်းဆီးခံရပါပြီ။အဲဒီဘာသာရေးကောင်းဆောင်ဟာဖစ်ဆာရီဆိုသူကိုပဉ္စပ်ပြည်နယ်ဂူဂျရန်ဝါလာမြို့မှာဒီကနေ့ဖမ်းဆီးလိုက်ကြောင်းပါကစ္စတန်အာဏာပိုင်ကပြောပါတယ်။သူတီထောင်ခဲ့တဲ့လက်ရှိကာအီတိုက်ပွဲအဖွဲ့ကအိန္ဒိယနိုင်ငံရဲ့ဘာသာရေးအခြေချာဖြစ်တဲ့မွန်မိုင်းမြို့ကဟိုတယ်တစ်ခုကိုလေးရကြဝင်ရောက်ဆင်းရဲတိုက်ခိုက်ခဲ့တာကြောင့်လူပေါင်း190ကျော်တေဆုံးပြီး300ကျော်ထိခိုက်ဒဏ်ရာရခဲ့တာပါ။ဟာဖစ်ဆာယီကိုဖမ်းဆီးနိုင်ရေးသတင်းအချက်လက်ပေးနိုင်သူကိုဒေါ်လာ10သန်းဆုချမယ်လို့အမေရိကန်ပြည်ထောင်စုကကြေညာထားတာပါ။ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်အမေရိကန်ပြည်ထောင်စုကိုမလာခင်ရပ်ပိုင်းလိုမှာပဲဆာယီကိုဖမ်းဆီးမိလိုက်တာဖြစ်ပါတယ်။